NCA PS အကြောင်းလက်မှတ်ရေးထိုးတဲ့ငါးနှစ်ပြည့်နှစ်ပတ်လည်နေ့မှာအစိုးရကြံ့ပြောင်းတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကတဝင်လွာနဲ့ကြီးညာချက်တွေပေးပို့ထုတ်ပြန်ထားတဲ့အပေါ်ဘလို့ထူးခြားချက်တွေပါဝင်သလဲဆိုတာကိုတင်ပြပါမယ်ကျွန်တော်မိုးစောပါဒီကနေ့ကြောက်တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ချုပ်ဆိုတဲ့ငါးနှစ်ပြည့်အထိမ်းအမှတ်နေ့မှာ COVID-19 ကာယရောဂါကြောင့်ခရိုင်းနှစ်တွေလို့အခမ်းအနားကျင်းပနိုင်တာမရှိဘဲကြီးညာချက်ထုတ်ပြန်တာတွေပဲရှိခဲ့တာပါငါးနှစ်ပြည့်အထိမ်းအမှတ်အနေနဲ့ထုတ်ပြန်တဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီချင်းရေးဘူဌာနဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တဝန်လွှာဟာအစိုးရရဲ့သဘောထားကိုဖော်ပြနေပြီး2020အလွန်မှာဆောင်ရွက်မဲ့ညီချင်းရေးလုပ်ငန်းစဉ်၃ချက်ကိုအလေးထားဖော်ပြထားတယ်လို့နိုင်ငံရေးလေလာသုံးသပ်သူဦးမမောင်စိုးကသုံးသပ်ပါတယ်
သူအနေနဲ့ထုတ်ပြန်တာတော့ဗောဗျာ NC ထိုးထားတဲ့သူတွေကိုလည်းနိုင်ငံရေးဆွေးနွေးပွဲကိုရအောင်လုပ်မယ်အဲ့ဒီထိုးထားတဲ့လူတွေနဲ့လည်းပြက်ကက်ရက်စေးရည်နဲ့နိုင်ငံရေးဆွေးနွေးမှုကိုဆက်လုပ်မယ်။အဲ့ဒီကတော့ဒီပြည်နယ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေစိုးရိမ်ပြီးတခုဆက်တူချက်လုပ်ပါမယ်။အဲ့ဒီကတော့ဒါကိုဖွဲ့စည်းအုပ်ချုပ်အခြေခံဥပဒေပြင်ဆင်မယ်ပေါ့။ဒီ2020တော့လမ်းကြောင်းကိုမှထည့်တော်ပါတွေ့ရတယ်
။တမ်ဘရော့ရဲ့တဝင်လွာကိုတမ်ဘရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပေးပို့ထားပြီး NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ပွဲကတော့ကြေညာချက်ထုတ်ပြန်ခဲ့တာပါ။တမ်ဘရော့ရဲ့တဝင်လွာတဲ့ EAO ခေါ်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ကြီးညာချက်အပေါ်မှာတော့ဦးမမောင်စိုးကအခုလိုဆက်ပြောပါတဲ့
။ကာဝေးဦးစီးချုပ်ရဲ့ကြီးညာချက်မှာကတော့ဒီ NC လမ်းကြောင်းကိုပဲရှောက်ဖို့ဆိုတာကိုပဲစောင်းပေးပြောသွားပြီးတော့အဲကျန်တာကတော့ဒီထပ်ပြီးတော့အထူးပြုပြီးတော့သူပြောတဲ့အချက်တော့မတွေ့ရဘူးဗျ။ EAO ကထုတ်ပြန်တဲ့အချက်မှာတော့ဒီလက်မှတ်မထိုးထားတဲ့အဖွဲ့တွေကအပါပြီးတော့အားလုံးပါဝင်ရေးလိုအပ်တယ်ဆိုတာတကယ်လည်းညွှန်ပြပါတယ်။တရားတစ်ချက်နေနဲ့ကတော့ရခိုင်ပြည်မှာဖြစ်နေတဲ့ဒီပြည်မမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးဆွေးနွေးပြရှာဖို့ဆိုတဲ့ဟာကိုစောင်းပေးတင်ပြပါတယ်။ဒီချက်ကတော့ဒီသုံးဘက်စုံတဲမှာမပါတဲ့ချက်ပေါ့ EA ကတင်ပြတဲ့ချက်က
အဖွဲ့အစည်းတည်တည်ရဲ့ထုတ်ပြန်ချက်တွေဟာငင်းချမ်းရင်းတဲ့တိုင်းသားအရေးကိုဖြည့်ရှင်းရမှာ NCA လမ်းကြောင်းအတိုင်းဆောင်ရွက်နေတာကိုအလေးထားကြောင်းဖော်ပြနေတယ်လို့လည်းဦးမမောင်စိုးကသုံးသပ်ပါတယ်။ NCA စာချုပ်ချုပ်ဆိုပြီးတဲ့နောက်မှာတော့ပြည်ထောင်စုငင်းချမ်းရင်းညီလာခံ၅ချိန်ကျင်းပပြီးပြည်ထောင်စုသဘောတူညီချက်အစိတ်ပိုင်း၃အထိရရှိထားတာပါ။ပြီးခဲ့တဲ့ဩဂုတ်လမှာကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသရုတ်ထအစည်းအဝေးမှာတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အခြေခံမူတချို့ကိုချက်မှတ်ထားပြီးဖြစ်ပါတယ်။ဒီညီလာခံကာလမှာအလွတ်တဘောဆွေးနွေးပွဲတွေကိုစက်တင်ဘာလကုန်ဒါမှမဟုတ်အောက်တိုဘာလဆန်းမှာပြန်လည်ဆောင်ရွက်ဖို့ညှိနှိုင်းခဲ့ကြပေမဲ့လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကာယရောဂါကြောင့်ရပ်တန့်နေခဲ့ရပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလားမောင်ရွှေကကာယရောဂါဖြစ်ပွားမှုငြိမ်သက်လာရင်ဒီဆွေးနွေးပွဲတွေပြန်လည်စတင်နိုင်မယ်လို့မျှော်လင့်ကြောင်းအခုလိုပြောပါတယ်
။ကျွန်တော်တို့ဒီပြီးခဲ့တဲ့ညီလာခံမှာ post 2020ကိုအဓိကကျွန်တော်ပြောခဲ့တာ။အဲ့တော့ကျွန်တော်တို့က post 2020လောက်တာလည်းနေလမ်းတစ်ခု။အဲ့ဒီမတန်ကြီးမှာလည်းကျွန်တော်တို့ရဲ့ဒီယုံကြည်မှုလုပ်ငန်းစဉ်နဲ့အရှင်ရနေပြီဖြစ်တဲ့ဆွေးနွေးပွဲတွေကိုလည်းကျွန်တော်တို့ဆက်ပြီး train ပေးမှုလုပ်ဖို့ဆိုတာကိုတော့အဲ့တော့ဆွေးနွေးပွဲကဒီအလုံးစုံသဘောတူတယ်။ဒါပေမဲ့အခုကိုဗစ်ကြောင့်ကျွန်တော်တို့ကပြန်ပြီးတုံ့ဆိုင်သွားတဲ့သဘောဖြစ်တော့ကိုဗစ်ချိန်နေပြန်ပြီးတော့ကျော့ပါသွားရင်တော့ဒါလည်းပြန်ချနိုင်တယ်လို့ကျွန်တော်တို့ထင်တယ်
။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကို2015ခုနှစ်သမရဦးသိန်းစိန်လက်ထက်မှာတိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့စတင်လက်မှတ်ရေးထိုးခဲ့ပြီး2018ခုနှစ်မှာ၂ဖွဲ့ထပ်မံလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့ဝမိုင်းလာကချင်ကိုကန်တအန်းပလောင်ရခိုင်ကင်းနီနာဂနဲ့ရှမ်း SSA မြောက်ပိုင်းစတဲ့အဖွဲ့တွေဟာ NCA မှာပါဝင်လာတာမရှိသေးတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းမှာကချင်ကိုကန်တအန်းပလောင်နဲ့တိုက်ပွဲတွေဂျိုးကြားဖြစ်နေပြီးရခိုင်ဘက်မှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာပါ